မင်္ဂလာပါရှင်။ဦးစီသူအောင်မြင်ရဲ့တီရင်တရင်တုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တရုတ်မြန်မာနယ်စပ်ကုန်သွယ်မှုပြဿနာဘယ်သူမှတာဝန်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကပ်ပြီးကြောင်းစီးပွားရေးအရာထိခိုက်နစ်နာနေရခြင်းဝေဝရာကင်းမောက်ဆိုသလိုနောက်ထပ်ပေါ်လာတဲ့ပြဿနာတစ်ခုကတော့တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာသစ်သီးကုန်သွယ်တွေအကြီးအကျယ်နှစ်နာဆုံးရှုံးနေရတဲ့ကိစ္စပါပဲပြောရရင်တော့တရုတ်နဲ့နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကထိခိုက်နစ်နာမှုကြုံနေရတာကတော့အခုဒီချိန်ပထမဦးဆုံးမဟုတ်သလိုနောက်ဆုံးလည်းဖြစ်မဲ့ပုံမပေါ်ပါဘူးမကြာခဏဖြစ်နေတဲ့ဖြစ်စဉ်လို့တောင်ပြောနိုင်ပါတယ်ဒီဒီချိန်မြန်မာကုန်သွယ်တွေတနည်းအားဖြင့်မြန်မာဘက်ကထိခိုက်နစ်နာနေရတာအများထင်မြင်ယူဆသလိုကိုရိုနာဗိုင်းရပ်စ်ကပ်ဘေးပြဿနာရဲ့ခရဲကြောက်လားဒါမှမဟုတ်တခြားပြဿနာကြောက်လားဆိုတာစမ်းစစ်အဖြေရှာကြည့်ဖို့လိုပါတယ်နှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကနစ်နာမှုကိစ္စတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာလေ့လာတင်ပြသွားပါမယ
်လက်တလောဖြစ်စဉ်ကိုပြန်ကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်တရုတ်ဘက်ကနေနယ်စပ်တွေကိုပိတ်လိုက်တာကအစပြုပါတယ်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံဘက်ပေးမသွားတော့သလိုမြန်မာနိုင်ငံသားတွေကိုလည်းတရုတ်နိုင်ငံတည်းလုံးဝပေးမဝင်တော့ပါဘူးတရုတ်နိုင်ငံတည်းရှိနေတဲ့အချင်းကြနေတဲ့မြန်မာနိုင်ငံသားတွေနဲ့ပိတ်မိနေသူတွေကိုတော့နေဆက်ကနေမြန်မာနိုင်ငံတည်းဝင်နိုင်အောင်ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်တရုတ်ယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံတည်းကကိုရိုနာဗိုင်းရပ်စ်ကူးစက်မှုသူ့နိုင်ငံတည်းဝင်ရောက်မလာအောင်ကာကွယ်ခြင်းပုံရပါတယ်ဒါပေမဲ့အခြားတစ်ဖက်မှာတော့နေဆက်ကုန်သွယ်ရေးကိုတော့ဆက်ပြီးဖွင့်ထားပေးပါတယ်နယ်စပ်ကုန်သွယ်ရေးဆက်ဖွင့်ထားတယ်ဆိုပေမဲ့ COVID-19 ကြောင့်ကုန်သွယ်ရေးကိစ္စကိုတရုတ်ဘက်ကတင်းတင်းကြပ်ကြပ်လုပ်ပါတယ်အထူးသဖြင့်မူဆယ်နယ်စပ်ဘက်မှာပါအရင်ကမြန်မာဘက်ကလာတဲ့တစ်သီးကားတွေနယ်စပ်ဖြတ်ပြီးတရုတ်နိုင်ငံဘက်ပေးဝင်ပေမဲ့အခုနောက်ဆုံးအချိန်မှာတော့မြန်မာကုန်ကားတွေတရုတ်ဘက်တိုက်ရိုက်ပေးမဝင်တော့ပါဘူးမြန်မာတစ်သီးကားတွေဟာတက်မှတ်နေရာတစ်ခုရောက်တာနဲ့ရပ်တန့်ပြီး driver ကားပေါ်ကဆင်းပေးရပါတယ်တရုတ်ဘက်ကနေအဲ့ဒီကားဒရိုင်ဘာဂန်းကိုပိုးသက်ဆေးဖြန်းတရုတ်ဒရိုင်ဘာကတံမောင်းယူသွားပြီးသူတို့ကားခွင်းထဲရောက်မှတစ်သီးတွေကိုတရုတ်ကားဘက်ပြောင်းတင်တာမျိုးလုပ်ပါတယ်တရုတ်ဘက်ကအဲ့ဒီလိုကြက်မှတ်လိုက်တော့နေ့စဉ်တစ်သီးကားတင်ပို့နိုင်တဲ့အရေးအတွက်အများကြီးကျဆင်းသွားပါတယ်ငကိုကတစ်နှစ်တစ်သီးကား900လောက်တရုတ်ထဲတင်ပို့နိုင်ရင်အခုစစ်ဆေးမှုတွေကြောင့်တရက်300ဝန်းကျင်လောက်ပဲပို့နိုင်တဲ့အနေအထားမျိုးဖြစ်သွားပြီးမြန်မာတစ်သီးကားတွေနယ်စပ်မှာစုပုံတဲ့အနေအထားရောက်သွားစေပါတယ်။အချိုးဆက်ကတော့တစ်သီးတွေမချနိုင်ပဲနေ့ရက်ဆက်ပြီးကုန်ကားတွေ15ထားရတော့ကားကားတွေကုန်ပြီးရှုံးတာတချို့တစ်သီးတွေမလက်ဆက်ပုတ်ကုန်လို့စွန့်ပြစ်ရတာနယ်စပ်ကအခြေအနေမသိပဲမူဆယ်ဘက်ဆက်တက်လာတဲ့တစ်သီးကုန်တွေဒုက္ခရောက်ကုန်တာအဆရှိသဖြင့်ကြုံရပါတော့တယ်။
အဲ့လိုဒုက္ခရောက်နေရတဲ့အထက်တရုတ်ထဲပြောင်းမှုတင်ပို့တဲ့ကုန်သွယ်တွေလည်းပါပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံဘက်ကသီးသီးဝလံတွေတဲက၈မျိုးကိုပဲတရားဝင်တင်သွင်းခွင့်ပေးထားပါတယ်အဲ့ဒီထဲမှာပြောင်းမှုနဲ့အခြားသီးနှံအတော်များများမပါပါဘူးဒါပေမဲ့လည်းအဲ့ဒီလိုခွင့်ပြုထားတာမရှိတဲ့သီးနှံတွေတရုတ်ဘက်ကနားလည်မှုနဲ့တင်ပို့နေတာကြာပါပြီအခုနှစ်မှာတော့တရုတ်ဘက်ကမြန်မာပြောင်းမှုတင်ပို့တာကိုပိတ်ပင်လိုက်ပါတယ်ဒီခါတရုတ်ဘက်ကိုပို့ဖို့ရည်ရွယ်ပြီးစိုက်ထားတဲ့ပြောင်းမှုတွေအားလုံးအရှုံးပေါ်ကုန်ပြီးနောက်ဆုံးနေဆက်ကချောင်းနဲ့တွန်ပြရတဲ့အခြေအနေမျိုးထိဆက်ရောက်သွားစေပါတယ်။ဒါတွေကမူဆယ်နေဆက်ဘက်မှာဖြစ်နေတာပါ။မြန်မာနိုင်ငံမြောက်ပိုင်းမြစ်နားအထက်ဘက်ကကမိုင်ဒီဟိုချောင်းနေဆက်ဘက်ကိဘက်မှာတော့အဲ့လိုမဟုတ်ပါဘူး။တရုတ်ရင်းနှီးမြှုပ်နှံသူတွေဟာကချင်ပြည်နယ်ထဲဝင်ပြီးငပြောစိုက်ပျိုးရေးလုပ်ငန်းဝင်ပြီးလှုပ်ထားကြပါတယ်။ထွက်လာတဲ့ငပြောတွေကိုကမိုင်ဒီနေဆက်ကနေတစ်ဆင့်တရုတ်နိုင်ငံထဲပြန်သွင်းပါတယ်။အရင်ကတော့တရုတ်ကုန်ကားတွေမြန်မာနိုင်ငံအတွင်းပိုင်းဝိုင်းမော်အထိဝင်ပြီးငပြောသေးပါတယ်အခုကိုဗစ် -19 ကပ်ဘေးကြောင့်တရုတ်ကားတွေမြန်မာနိုင်ငံထဲဝင်နိုင်တဲ့အခါမြန်မာနိုင်ငံထဲကကုန်ကားတွေကတရုတ်ငပြောသေးတဲ့လုပ်ငန်းဝင်လုပ်ကြပါတယ်နေဆက်ရောက်တဲ့အခါမှာလည်းတရုတ်နိုင်ငံဘက်အချမ်းဟိုချောင်အထိအဝင်ခံပါတယ်အဲ့ဒီရောက်မှကားချင်းစုံပြီးတရုတ်ကားတွေတဲကိုငပြောတွေပြောင်းတင်တာမျိုးလုပ်ပါတယ
်မူဆယ်မှာဖြစ်ပျက်နေတာနဲ့ကချင်ပြည်နယ်ကမ်ပိုင်တီနယ်ဆက်ကလောက်ကင်ပုံမတူပါဘူးတရုတ်ဟာနေဆက်ဂိတ်တွေချင်းအတူတူမူဆယ်ဘက်မှတစ်မျိုးကမ်ပိုင်ဒီဘက်မှတစ်မျိုးကျင့်သုံးပါတယ်မူဆယ်ဘက်မှမြမထွက်ကုန်တွေကိုဂိယုမဆိုင်သလောက်ကမ်ပိုင်ဒီဘက်မှတော့တရုတ်ရင်းနှီးမြှုပ်နှံမှုကနေထွက်လာတဲ့ငပြောတွေမှုစီကန်းတွေဖြေလျှော့ပေးတာလို့ကုန်တယ်တွေကဝေဖန်ကြပါတယ် အဓိကပြဿနာကတော့မြန်မာဘက်မှာကုန်တယ်တွေကိုစားတရုတ်ဘက်ကိုထိထိရောက်ရောက်ညှိနှိုင်းပေးမဲ့အပေးယူအလျှော့တင်လုပ်မဲ့အစိုးရတာဝန်ရှိသူတွေရှိမနေခြင်းမှာတကယ်တော့လက်ရှိမူဆယ်နယ်ဆက်ဂိတ်မှာပြောင်းဖျဲသည်နဲ့တတိကုန်တယ်တွေရေထွက်ပစ္စည်းကုန်တယ်တွေဒုက္ခရောက်နေကြတာနှစ်ပေါင်း၁၀ချီကြာနေပါပြီတကယ်တဲ့2018ဒီဇင်ဘာနဲ့2019ဇန်နဝါရီတုန်းကလည်းမူဆယ်ဘက်ကကျင်းစန်းကြော့ဂိတ်ကိုတရုတ်ဘက်ကပိတ်လိုက်တာနဲ့ဆက်ဆက်ပြီးမြန်မာတတိကုန်တွေရိအကြီးအကျယ်အရှုံးပေါ်တဲ့အခြေအနေစိုက်ခဲ့မှုပါတယ်။နောက်ထပ်တိတ်မကြခင်မတ်လတဲ့အရောက်မှာမြန်မာဘက်ကတင်တဲ့ဆန်တွေကိုတရုတ်ဘက်မှဖမ်းလို့အဝယ်ရပ်သွားပြီးမြန်မာဆန်ကုန်တွေရိအကြီးအကျယ်ဒုက္ခရောက်ရပါသေးတယ်။တရုတ်နယ်နယ်စပ်ကုန်တွေရိမှာမြန်မာတွေဒုက္ခရောက်ရတာပြောမယ်ဆိုရင်တော့ဇလန်းပေါင်းမြောက်များစွာမယိုးနိုင်အောင်ရှိနေပါတယ်
။ခုလိုဖြစ်ရတဲ့အဓိကအကြောင်းရင်းကတော့နေဆက်ကုံတွေရေးမှာတရုတ်ဘက်ကသူတို့အကျိုးအတွက်ချမှတ်တဲ့စီမင်းစည်းကမ်းတွေအတိုင်းမြန်မာဘက်ကလိုက်ပါလုတ်ကင်နေရတာမျိုးဖြစ်ပြီးမြန်မာကုံတွေဘက်ကနေထိထိရရောက်ကာကွယ်ပြောဆိုညှိနှိုင်းပေးမဲ့အစိုးရရန်တရားတရဒါမှမဟုတ်အစစ်မြင့်တဲ့တာဝန်ရှိသူတယောက်ယောက်ရှိမနေတာပါပဲအဲ့ဒီအတွက်တာဝန်အရှိဆုံးဟာစီးပွားကူးသန်းဝန်ကြီးဌာနလို့ဆိုရင်မမှားပါဘူးအနေဒီအစိုးရသက်တမ်း၄နှစ်ကျော်လာတဲ့အထိစီးပွားကူးသန်းဝန်ကြီးဌာနဟာမြန်မာတရုတ်နယ်စပ်ကုံတွေရေးမှာကုံတွေရေးမြမြတတဖြစ်အောင်ဘာမှမမေရွာစွမ်းဆောင်မပေးနိုင်သေးသလိုတရုတ်ကုံတွေတွေကနေမြန်မာကုံတွေတွေအပေါ်တစ်ဖက်ဆောင်နေဆက်ဆံမှုတွေကိုလည်းဘလို့အကာအကွယ်မျိုးမှပေးနိုင်တာမတွေ့ရသေးပါဘူး။ဒါကြောင့်အခုမူဆယ်နေဆက်ဘက်မှာမြန်မာစစ်သည်ကုံတွေတွေထိခိုက်နေနေရတဲ့ပြဿနာဟာကိုဗစ် -19 ကြောင့်မဟုတ်ပဲမြန်မာအစိုးရစီးပွားကူးသန်းဝန်ကြီးဌာနရဲ့စွမ်းဆောင်ရေးအားနည်းမှုကြောင့်သာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။